မြန်မာနိုင်ငံရေးကိုဖြည့်ရှင်းမှုအတွက်ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးကိုမြန်မာရေးအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့အာဆီယံဖွဲ့ကရွေးချယ်လိုက်တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရေးမှာထူးထူးခြားခြားတိုးတက်တာမရှိနိုင်ဘူးလို့ဝေဖန်သူရှိတယ်လို့ကိုယ်စားလှယ်အနေနဲ့ထိထိရောက်ရောက်စ조사ဖို့လိုတယ်လို့လေလာသူတွေကသုံးသပ်ပြောဆိုကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်။
မြန်မာနိုင်ငံရဲ့အချက်တဲမှာတွစ်ဆုံဆွေးနွေးမှုတွေနဲ့လမ်းစာဖွင့်နိုင်ဖို့အာဆီယံအသင်းကြီးရဲ့ကြိုးပမ်းမှုအဖြစ်နဲ့အခုလိုမျိုးအထူးကိုယ်စားလှယ်ခန့်အပ်နိုင်တာဟာပထမဆုံးခြေလှမ်းလို့ပြောနိုင်ပါတယ်။အာဆီယံအသင်းအနေနဲ့မြန်မာရေးနဲ့ပတ်သက်လို့အချက်၅ချက်သဘောတူထားရမှာလေ။အခုလိုအထူးကိုယ်စားလှယ်ခန့်အပ်ရေးကိစ္စပါပါတယ်။ဒီအတွက် Thai, Indonesia နဲ့ Brunei နိုင်ငံကတန်တမန်တွေကိုအစုပြုထားပြီးတော့အခုနောက်ဆုံး Brunei ဒုတိယနိုင်ငံရဲ့ဝန်ကြီးကိုရွေးချယ်ခဲ့တာလို့သိရပါတယ်။ Brunei နိုင်ငံဒုတိယနိုင်ငံရဲ့ဝန်ကြီးDato Arwan Pihan Yusuf ကိုအထူးကိုယ်စားလှယ်ဖြစ်နေမြန်မာဘက်ကအတီးပြုတ်နိုင်ဖို့စောင့်ဆိုင်းနေရကနေပြီးတော့အခုတော့မြန်မာဘက်ကနေပြီးတော့တရားဝင်သဘောတူလိုက်တာမဟုတ်လို့မြန်မာရေးအာဆီယံအထူးကိုယ်စားလှယ်ကိုတရားဝင်ခန့်အပ်လိုက်နိုင်ပါတယ်။အခုလိုမြန်မာနိုင်ငံရေးကိုဖြည့်ရှင်းဖို့အထူးကိုယ်စားလှယ်ဖြစ်မြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပေမဲ့မြန်မာနိုင်ငံရေးမှာတော့တိုးတက်လာတာမရှိသေးဘူးလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်။အာဆီယံကကျွန်တော်တို့အထူးကိုယ်စားလှယ်လွှတ်လိုက်တယ်။လွှတ်လိုက်တယ်solution with this related to alum เนาะ to the people ဗျာသူလူလက်ရှိဖန်ဆီးထားတဲ့ငံတော့တိုင်းငံပုဂ္ဂိုလ်နဲ့ဒီငွေကောင်းဆောင်ဒီဒီကောင်းဆောင်မျိုးသူ့ဝင်တော့ကျွန်တော်တော့ပြေးလိမ့်မယ်မထင်ပါဘူးသူတို့အနေနဲ့ကတော့ဟိုတန်တမာကြီးထုံးစံရအာသူတို့ကတစ်ဆင့်ကျွန်တော်တို့နိုင်ငံရေးထားဝင်ကြီးဌာနမှာအဲ့ဒီမှာပြောပြတာရှင်းပြတာအဲ့လိုမျိုးတွေပဲလုပ်နေတယ်အဲအဲ့ဒီပို့ပြီးတော့ကျွန်တော်နေတယ်အဲပြိပ်ပြီးတော့ပြောလို့မထားပါဘူးခင်ဗျအာရှနိုင်ငံနေရဖို့ကိုယ်ကကုလသမဂ္ဂကခန့်ထားတဲ့ဒီကုလသမဂ္ဂဒီမှုကြည့်ရကိုယ်စေကူတော့ဒီရင်းတော့ဝန်ဝန်းမပြူရဲအဆိုးဖြစ်တာဘူးနော်ကိုယ်ကတော့အာရှကတော့သူကအင်ဂျင်နီယာနိုင်ငံနေဒီအင်ဂျင်နီယာအဖွဲ့ရှိပြီဖြစ်တဲ့ကတည်းကကောင်းတယ်လို့ဒီအနေနဲ့လက်ခံတာပေါ့ဗျာ။အဲလိုခံလိုက်တဲ့အတွက်ဓမ္မပြည်ပြဿနာနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားထုံးကားတူတက်လာစရာတိတ်အကြောင်းမရှိဘူးအကြောင်းမမြင်ဘူးလို့ပဲကျွန်တော်ကသုံးသပ်ပါတယ
်။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရေးမှာပေါင်ပတ်သက်သူအားလုံးကိုတွစ်ဆုံဆွေးနွေးမှုလုပ်မယ်လို့အာဆီယံသဘောတူညီချက်ထဲမှာပါရှိပါတယ်။အာဆီယံအထူးကိုယ်စားလှယ်ကိုအာဆီယံမူပေါင်းအတွင်းကနေပြီးတော့ပူးပေါင်းဆောင်ရွက်သွားပါမယ်လို့တော့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကသူ့ရဲ့မိကုန်းထဲမှာပြောထားပါတယ်။အာဆီယံသဘောတူညီချက်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ကြဖို့ဆိုင်ယာအဖွဲ့တွေကြားမှာညှိနှိုင်းဆွေးနွေးအဖြစ်ရှာကြဖို့အာဆီယံထူးကိုယ်စားလှယ်ခန့်အပ်ပြီးတော့ဒီလိုဆွေးနွေးမှုတွေဖြစ်လာစေရေးအတွက်ဂျာဝင်စစ်ဆက်ဖို့လူသားချင်းစာနာမှုအကူအညီတွေပေးသွားဖို့နဲ့အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတွားပြီးတော့သက်ဆိုင်ရာအဖွဲ့စည်းအသီးသီးနဲ့တွေ့ဆုံဖို့ဆိုတာတွေပါပါတယ်။အဲ့ဒီထဲကလှုပ်တင့်လှုပ်ထိုက်တာတွေကိုလုံနိုင်ခဲ့တယ်ဆိုပြီးတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့မကြသေးခင်ကပြောတဲ့မိကုန်းထဲမှာပါပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့သူကပြောမထားပါဘူး။နိုင်ငံရေးသူသည်သူတူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းကတော့ဒီသဘောတူညီချက်တဲ့ဘာတစ်ခုမှဖြစ်မလာသေးဘူးလို့သူ့ရဲ့အမြင်ကိုပြောပါတယ်
။ဒီဆင်နီဘယ်ကြီးဝေးလုပ်တယ်။အဲဒီမှာသူတို့မကောင်းလဲ။မူပေါင်း50ချက်ကိုချောက်လိုက်တယ်။အဲ့တော့မြန်မာဆိုရကလည်းအစ်စ်ကောင်စီကအစ်စ်ကောင်စီကလည်းဒါလက်ခံပါသူပြောတယ်။ဒါပေမဲ့ဘာမှဖြစ်လာသေးဘူးလေ။အဲ့တော့နိုင်ငံရေးရနိုင်ငံတကာစစ်တမ်းရေးရဘယ်လောက်ရှိထိုးပေါက်နိုင်မလဲ။အခုလက်ရှိအချိန်ဒီကြောင့်အမှားထူးချောင်းလာတယ်ဘူးဒီပို့ကဘာမှအဲဒါကိုပြောတာအများကြီးတည်နေတာဆက်တော့နိုင်မယ်လို့ပြောလဲမှာလေပြောရပါလေဒါပေမဲ့တကယ်ကြည့်မယ်ဆိုလို့ရှိရင်လေစစ်ကောင်စီနေနဲ့သူတို့ကမိုးရခင်လာပြောပြီးတော့ဟွာဖွင့်ဒီရဖွင့်တယ်ဒီရမှာဘို့ဆိုအာဆီယံကုန်စည်ကိုလက်မခံဘူးပြာဆိုလို့ရှိရင်သူတို့မျက်နှာသူပြန်ပြီးတော့ရှင်းလက်ပြတာတူတူပဲနော်အဲ့လိုလည်းအပြစ်မခံနိုင်ဘူးလေဆိုတော့အဲ့လိုတက်ခိုင်းကြလို့ရှိမှာလေ
အာဆီယံကခန့်အပ်တဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်အနေနဲ့သူ့ရဲ့တာဝန်တွေကိုမကြခင်မှာစတင်တော့မှာဖြစ်တယ်လို့တက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေ့ဆုံခဲ့ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရဲ့သတင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံအထူးကိုယ်စားလှယ်ကိုသဘောတူလက်ခံပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ပြောထားပြီးမဲ့ဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အခြားနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခွင့်ပေးမပေးဆိုတာကတော့ရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။